This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ95မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည့်ဆုံကြပါစေ။အခုချိန်ကစပြီး Radio NUG Season 2ကိုဓာတ်ရိုက်အတံလွှင့်ပေးနေပါပြီ။
မင်္ဂလာနက်နက်ခင်ပါရှင်ရေဒီယို NUG ကိုနားဆင်နေကြတဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးဆရာနာရှင်ဘေးရောကနေကြင်ဝေးပြီးကိုစိတ်နှပါဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သားများကဆုတောင်းမြတ်တာပို့သားလိုက်ပါတယ်ဒီကနေ့မေလ22ရက်နေ့ရေဒီယို NUG ရဲ့မနက်ခင်းအစီအစဉ်လေးကိုစတင်ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်ပထမအဆုံးအနေနဲ့ရေဒီယို NUG ရဲ့စီးရေးသတင်းကောက်နှုတ်ချက်ကိုຫນွေဦးနိုင်မှအဖတ်ကြားတင်ပြမှာဖြစ်ပါတယ်ရှင်
မင်္ဂလာပါခင်ဗျာအခုချိန်ကစပြီး Radio NUG ရဲ့မနေ့ကင်းစီးသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့ຫນွေဦးနိုင်ပါအခုပထမဆုံးတစ်ပုဒ်အနေနဲ့ KIA ပူးပေါင်းတပ်များကဗမော်တို့စစ်ကူလာတဲ့ရဟယင်များကိုပြစ်ချခဲ့ရာတစည်းပြက်ကျသွားပြီးတော့လေရင်မှုမျိုးထက်အောင်ရုပ်အလောင်းနဲ့ပြက်ကျရဟယင်အားတွေ့ရှိတဲ့သတင်းကိုတင်ပြပေးပါမယ်ကချင်ပြည်နယ်ဗမော်မျိုးကိုစစ်ကောင်စီတပ်ဖွဲ့များထံစစ်ကူပို့ဆောင်ရန်ရောက်ရှိလာတဲ့ရဟယင်3စီးကိုကချင်လွတ်လပ်ရေးတပ်မတော် KIA ပူးပေါင်းတပ်ဖွဲ့များကမေလ20ရက်နေ့မွန်းလွဲတနအီကမ်းမှာပြစ်ခတ်တိုက်ခိုက်ခဲ့ရာရဟယင်2စီးထိမှန်ပြက်ကျသွားခဲ့ကြောင်း KIA ရှေ့တန်းသတင်းရင်းမြစ်များထံမှသိရပါတယ်ဗမော်မျိုးမှာရှိတဲ့စကားခ21တို့စစ်ကူအင်အားဖြည့်တင်းရန်ရောက်ရှိလာတဲ့စစ်ရဟယင်3စီးကို KIA ပူးပေါင်းတပ်ဖွဲ့များကပြစ်ခတ်ခဲ့ရာမှာရဟယင်2စီးထိမှန်ခဲ့ပြီးတော့ထိမှန်ခဲ့တဲ့ MI17 ရဟယင်တစီးမှာရွှေကူမြို့နယ် AR မြို့အနောက်ဘက်ခြမ်း KIA တရင်9နယ်မြေအတွင်းမှာရှိတဲ့တောထဲကိုပြက်ကျသွားခဲ့ကမီးလောင်ပျက်စီးသွားတယ်လို့သိရပါတယ်ပြက်ကျသွားတဲ့ရဟယင်တစီးကိုရွှေကူမြို့နယ်စီငန်းရွာအနောက်ဘက်မှာရှိတဲ့တောထဲမှာ KIA တပ်ဖွဲ့ဝင်များကရှာဖွေတွေ့ရှိခဲ့ပြီးတော့လေရင်မှုမျိုးထက်အောင်ရဲ့ရုပ်အလောင်းကိုတွေ့ရှိခဲ့ရပါတယ်အခြားထိမှန်ခဲ့တဲ့ရဟယင်တစီးမှာရွှေကူမြို့မှာအရေးပေါ်ဆင်းသက်ခဲ့ရတယ်လို့သိရပါတယ် KIA တပ်ဖွဲ့များဟာ2021ခုနှစ်မေလ3ရက်နေ့မှာမိုးမောင်းမြို့နယ်မြို့တင်နဲ့ကုန်းလာအကြားမှာစစ်ကောင်စီရဲ့ MI35 တိုက်ခိုက်ရေးရဟယင်တစီးကို KIA ကပြစ်ချခဲ့ရမှာလေရင်မှုဘူမှုကြော်စီယာထွန်ဘူကြီးတန်ထွန်လင်းအုတ်ခွေးတက်ချက်ကြီးကြော်စွာအောင်တို့တိုက်ဆုံးခဲ့တယ်လို့2024ခုနှစ်ဇန်နဝါရီလ3ရက်နေ့မှာဝိုင်းမော်မြို့နယ်နာဖော့စစ်တပ်စခန်းကိုရိတ်ခါပို့ဆောင်ရန်ရောက်ရှိလာတဲ့ MI17 ရဟယင်တစီးကို KIA ကပြစ်ချခဲ့ရမှာစစ်ကောင်စီတပ်ဖွဲ့ဝင်10ဦးတိုက်ဆုံးခဲ့ပြီးတော့ရဟယင်ပြစ်ချခဲ့တဲ့အပြင်2024ခုနှစ်ဇန်နဝါရီလ16ရက်နေ့မှာရှမ်းမြောက်ဒေသကုတ်ခိုင်မြို့နယ်နံပါတ်ကာရွာအနီးဘုံကျဲရံရောက်ရှိလာတဲ့စစ်ကောင်စီရဲ့ FTC 2000G တိုက်လေရင်တစည်းကိုလည်း KIA ကပြစ်ချခဲ့ပူတယ်လို့သိရပါတယ်ခင်ဗျာဆက်လက်ပြီးညောင်လေးပင်မှာစစ်ကောင်စီကားအား3703ထက်ရင်မိနကားရဲဘော်များကဖျက်တောက်ပစ်ခတ်ခဲ့ရမှာစစ်ကောင်စီအရာရှိအပါဝင်9ဦးသေဆုံးတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ပဲခူးတိုင်းညောင်လေးပင်မြို့မှာရွှေချင်မြို့သူဦးတီသွားနေတဲ့စစ်ကောင်စီရဲ့စစ်ကားတစီးအား2025ခုနှစ်မေလ18ရက်နေ့ညနေ9:40အချိန်မှာ3703ထက်ရင်မှာမိနကားရဲဘော်များကညောင်လေးပင်ရွှေချင်ကားလမ်းမှာဖျက်တောက်ပစ်ခတ်ခဲ့ရမှာအဆိုပါကားမှာရက်တံသွားပြီးတော့ကားပေါ်ပါလာတဲ့စစ်ကောင်စီအရာရှိအပါဝင်9ဦးသေဆုံးခဲ့ကြောင်းသတင်းထုတ်ပြန်ထားပါသည်ဒါအပြင်ဂါလန်နဘေးမှာလန်ကင်းယူထားတဲ့စစ်ကောင်စီတပ်ဖွဲ့များနဲ့လည်းထိတွေ့ပစ်ခတ်မှုများဖြစ်ပွားခဲ့တယ်လို့ဖော်ပြထားပါသည်ထိတွေ့ပစ်ခတ်မှုများဖြစ်ပွားပြီးတဲ့နောက်စစ်ကောင်စီတပ်ဖွဲ့များဟာမားတောင်းမှဂါ2စီးနဲ့စိုက်ကဲ5စီးဖြင့်ဖြစ်စဉ်နေရာကိုရောက်ရှိလာကရန်တမ်းပစ်ခတ်ပြီးတော့ဒဏ်ရာရသူများနဲ့တည်ဆုံသူများအားတေဆောင်သွားခဲ့တယ်လို့သိရပါပါတယ်ခင်ဗျာဆလဘီစစ်ကောင်စီရဲ့အကြမ်းဖက်လုပ်ရပ်များကြောင့်တလအတွင်းဂျုံတူးအနီးတဝိုက်မှပြည်သူ14ဦးသေဆုံးခဲ့တဲ့သတင်းကိုတင်ပြပေးပါမယ်။ကရင်ပြည်နယ်ဂျုံတူးမြို့အနီးတဝိုက်မှစစ်ကောင်စီရဲ့လက်နက်ကြီး drone နဲ့လေကြောင်းတိုက်ခိုက်မှုများကြောင့်ပြည်သူ14ဦးသေဆုံးခဲ့တယ်လို့မွန်ပြည်လွတ်မြောက်ရေးတပ်တော် MLA ကထုတ်ပြန်ထားပါတယ်။ MLA ကကောက်ယူထားတဲ့စစ်ရင်များအရာထိခိုက်သေဆုံးခဲ့ရသူ14ဦးထဲမှာအသက်3နှစ်အရွယ်ကလေး2ဦး၊ကိုဝန်ဆောင်2ဦးနဲ့အသက်64နှစ်အရွယ်အဖိုးအိုး2ဦးတို့ပါဝင်တယ်လို့ဆိုထားပါတယ်။ဒါအပြင်တန်ခါတော်များမူလာတဲ့အရွယ် ွေကလေးငယ်များအပါအဝင်24ဦးထိခိုက်ဒဏ်ရာရရှိခဲ့ပြီးတော့ခြေထောက်တစ်ဖက်ဆုံးရှုံးခဲ့ရတဲ့အထိစိုးဝါးစွာထိခိုက်ဒဏ်ရာရရှိခဲ့သူများလည်းရှိတယ်လို့သိရပါတယ်။ကန်းနီရွာမှဖုန်ကြီးကျောင်းဗလီကင်မရာရွာဖုန်ကြီးကျောင်းတလွဲထော်ရွာဖုန်ကြီးကျောင်းဝင်းကရွာစာတင်ကျောင်းစတဲ့တာသနီကအဆောင်အုံများနဲ့ကျောင်းများထိခိုက်ပျက်စီးခဲ့တယ်လို့ဆိုထားပါတယ်။အေဘီလာ15ရက်နေ့မှဒီကနေ့အထိကျုံတိုးမြို့အနီးတစ်ဝိုက်မှာ MLA အပါအဝင် KNL မဟာမိတ်ပူးပေါင်းတပ်များနဲ့စစ်ကောင်စီတပ်တို့ကြားတိုက်ပွဲများဆက်လက်ဖြစ်ပွားနေရာပြည်သူများအနေနဲ့လေကြောင်းအန်တွေကိုသတိကြီးစွာထားကာရေယူတိုက်ဆိုင်နေထိုင်ကြဖို့အသိပေးထားပါရခင်ဗျာ။ဆက်လက်ပြီးမောင်တော်မြို့သိန်းတိုက်ပွဲကာလအတွင်းလက်နက်ချအလင်းဝင်လာခဲ့သူစစ်ကောင်စီတပ်ဖွဲ့ဝင်30ကျော်ကိုအရကတပ်တော်လွှတ်ပေးတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။မောင်တော်မြို့သိန်းတိုက်ပွဲကာလအတွင်းလက်နက်ချအလင်းဝင်လာတဲ့စစ်ကောင်စီတပ်ဖွဲ့ဝင်30ကျော်ကိုမေလ19ရက်နေ့မှာအရကတပ်တော် AA ကလွှတ်ပေးလိုက်ကြောင်း APM မှာဖော်ပြထားပါရီ။သူတို့အားလုံးကိုမိသားစုဝင်များနဲ့ချိတ်ဆက်ပြီးတော့အခမ်းအနားနဲ့တကွပြန်လွှတ်ပေးခဲ့ကာလမ်းစရိတ်3သိန်းစီထောက်ပံ့ပေးခဲ့တယ်လို့လုံခြုံစိတ်ချတဲ့နေရာအထိလွှတ်ပေးခဲ့တယ်လို့သိရပါရီ။အရကတပ်တော်ကမေလ19ရက်နေ့မှာလေမြောက်ဦးမြို့သိန်းတိုက်ပွဲအတွင်းဖမ်းဆီးထိန်းသိမ်းထားတဲ့စစ်တုံဘန်းနဲ့မိသားစုဝင်184ယောက်ကိုလည်းလွှတ်ပေးခဲ့တယ်လို့သိရပါရခင်ဗျာ။ဆက်လက်ပြီးအခြေခံပညာကျောင်းဆရာဆရာမများအားချင်းချောက်ဆွတ်ဖက်ခြင်းပြုလုပ်ပါကအရေးယူမယ်လို့ CDF အရှူထုတ်ပြန်တဲ့သတင်းကိုတင်ပြပေးပါမယ်။ချင်းကာကွယ်ရေးတပ်အရှူ CDF အရှူရဲ့လှုပ်ရှားနေမြင်များနဲ့ထိစပ်နေမြင်များအတွင်အခြေခံပညာကျောင်းဆရာဆရာမများအားချင်းချောက်ဆွတ်ဖက်ခြင်းပြုလုပ်ပါကတားမြစ်အရေးယူသွားမယ်လို့ထုတ်ပြန်ထားပါရီ2025-2026ပညာသင်နှစ်အတွက်အခြေခံပညာကျောင်းများကိုစတင်ဖွင့်လှစ်တော့မှာဖြစ်တဲ့အတွက်ကြောင့် CDF အရှူရဲ့စစ်စင်ရေးလှုပ်ရှားရာမကွေးတိုင်းငဖေးမြို့နယ်တောင်ပေါ်ဒေသနဲ့ပြန်ဒီတာကြေးရွာများမှာတာဝန်ထမ်းဆောင်နေကြတဲ့ကျောင်းဆရာဆရာမများအားချင်းချောက်ချင်းနှောက်ရက်ဟန်တာချင်းဖန်စီထိန်ထိန်ချင်းပညာသင်ကြားမှုကျောင်းကိစ္စများအားဝင်ရောက်ဆွတ်ဖက်ခြင်းများလုံးဝပြုလုပ်မှာမဟုတ်ဘူးလို့ CDF အရှူကဆိုထားပါတယ်။အဲဒီလိုပြုလုပ်သူမြည်သူမဆိုချင်းကာကွယ်ရေးတပ်အရှူအနေဖြင့်တားမြစ်အရေးယူသွားမှာဖြစ်တယ်လို့လည်းအတည်ပြုထားပါတယ်။ဒါကြောင့်အခြေခံပညာအဆင့်ပညာရေးဝန်ထမ်းများအနေနဲ့ကျောင်းနေအရွယ်ကလေးငယ်များကိုစေတနာဝါသနာအနစ်နာသုံးချက်ကိုခံယူအလေးထားကလွတ်လပ်စွာသင်ကြားမှုပြုလုပ်ကြဖို့ကို CDF အရှူကမေတ္တာရက်ခံထားပါရခင်ဗျာဆလဘီခမာယ431မှတတတူမြေခရင်ပြည်သူ့ကာကွယ်ရေးတပ်မတော်ထံလက်နက်နဲ့အလင်းဝင်တဲ့တရင်ကိုတင်ပြပေးပါမယ်။တနင်္လာရီတိုင်းစစ်ဌာနဗျူဟာ35နယ်မြေမြေခရင်ပြည်သူ့ကာကွယ်ရေးတပ်မတော်တပ်ရင်း3ထံကိုစစ်ကောင်စီခမာယ431တပ်ရင်းမှတတတူလက်နက်နဲ့အလင်းဝင်လာတယ်လို့ထုတ်ပြန်ထားပါရီ။မေလ15ရက်နေ့ကခမာယ431တပ်ရင်းမှတပ်သားချစ်ကိုစုသူဟာ MA1 တပ်နဲ့တလက် G148 တောင်းကြီပေါက်3ခုနဲ့အတူဆက်သွယ်အလင်းဝင်လာတယ်လို့ဆိုထားပါရီ။လက်နက်နဲ့တကွအလင်းဝင်ရောက်လာတက်သားချစ်ကူအားမြေခရိုင်ပြည်သူ့ကာကွယ်ရေးတပ်မတော်တရင်သုံးတရင်မှုအေကြီးကကြိုဆိုလက်ခံခဲ့ပြီးတော့လက်နက်ခဲယမ်းများကိုလွှဲပြောင်းလက်ခံရယူခဲ့ကကောင်းမွန်စွာစောင့်ရှောက်ထားတယ်လို့သိရပါတယ်။၎င်းဟာစစ်မှုထမ်းဥပဒေအရအတ္တမစုဆောင်းခံခဲ့ရသူဖြစ်ပြီးတော့စစ်မှုထမ်းတင်တဲ့အပတ်စဉ်ရှိကိုတက်ရောက်ခဲ့ရသူဖြစ်တယ်လို့ဆိုထားပါတယ်။တနင်္လာရီတိုင်းစစ်ဌာနလက်အောက်ကတရင်တပ်ဖွဲ့များထံအေဗီလာနဲ့မီလာအတွင်အလင်းဝင်ရောက်လာတဲ့စစ်ကောင်စီတပ်သား14ဦးထိရှိခဲ့ပြီးတော့လက်နက်နဲ့အလင်းဝင်ရောက်လာသူများကိုချင်းမြင့်ငွေများပေးအပ်ခဲ့ကကောင်းမွန်စွာထိန်းသိမ်းစောင့်ရှောက်ထားတာကြောင့်အချိန်မရွေးပြည်သူနဲ့အတူပူးပေါင်းကြဖို့ဖိတ်ခေါ်ထားပါရခင်ဗျာအခုတင်ပြခဲ့တဲ့စီးရီးသတင်းကောက်နှုတ်ချက်တွေကိုတော့ Radio NUG သတင်းကြောင့်တာကီခါရှယ်နဲ့မင်းစစ်သွေးတို့ကပေးပို့ထားတာဖြစ်ပါရခင်ဗျာ
ဗီဒီယို NUG ရဲ့မနက်ခင်းအစီအစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်။အခုဆက်လက်ပြီးပြည်တွင်းသတင်းများကိုတော့မင်းယူမှဖတ်ကြားတင်ပြပေးတော့မှာဖြစ်ပါတယ်ရှင
်။ဗီဒီယို NUG သောတာရှင်မိဘပြည်သူများမင်္ဂလာပါခင်ဗျာ။ခုချိန်ကစပြီးရေဒီယို NUG ရဲ့မနက်ခင်းပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပေးတော့မှာဖြစ်ပါတယ်ခင်ဗျာ။ကျွန်တော်ကတော့မင်းယူပါ။ယခုပထမဆုံးသတင်းအနေဖြင့်တမူပကဖရဲဘော်၁၀ဦးမှတိုက်ပွဲဖြစ်ပွားကကြဆုံခြင်းမဟုတ်ဘဲယာယီစခန်းရွှေ့ပြောင်းမှုအားသတင်းကြိုတင်ပေးပို့ထားသည့်ကြားကပင်အစမ်းရိုင်ဖယ်စတရင်တဤအကြောင်းပြချက်မခိုင်းလုံစွာဖြင့်ဖန်စီခေါ်ဆောင်နှိပ်ဆက်တပ်ဖြတ်ခြင်းခံရသည်ဟု NUG ထုတ်ပြန်အိန္ဒိယအစိုးရအားတောင်းဆိုချက်၅ချက်ထုတ်ပြန်တောင်းဆိုတဲ့သတင်းကိုတင်ပြပေးပါမယ်။မြေပြင်အခြေအနေစစ်ဆေးမှုများအစီရင်ခံစာတွေ့ရှိချက်များဆွေးနွေးတွေ့ရှိချက်များအရဖြစ်စဉ်အမှန်သည်အိန္ဒိယနိုင်ငံမီဒီယာများမှထုတ်ပြန်ချက်များနှင့်ကွဲလွဲနေပြီး တမူးခရိုင်ပြည်သူ့ကာကွယ်ရေးအဖွဲ့ပကဖရဲဘော်10ဦးမှာအိန္ဒိယနိုင်ငံဘတ်ချန်းတွင်ထိတ်တရင်ဆိုင်တိုက်ပွဲဖြစ်ပွားကကြဆုံခြင်းမဟုတ်ဘဲယာယီစခန်းရွှေ့ပြောင်းမှုအားတရင်ကြိုတင်ပေးပို့ထားသည့်ကြားကပင်အစမ်ရိုင်ဖယ်စ်တပ်ရင်း1ချန်ဒီခရိုင်မနိပူပြည်နယ်၏အကြောင်းပြချက်မခိုင်းလုံစွာဖြင့်ဖမ်းဆီးခေါ်ဆောင်နှိပ်စက်တပ်ဖြတ်ခြင်းခံရသည်ဟုသုံးသပ်တွေ့ရှိရကြောင်းမြို့သားညညွေ၏အဆိုအရမှမေလ20ရက်မှတရင်ထုတ်ပြန်ပါသည်အလောင်းများပြန်လည်တောင်းခံယူရာတွင်လည်း1ပကဖရဲဘော်များမှအိန္ဒိယနယ်နိမိတ်အတွင်းဝင်ရောက်ကာစတင်တိုက်ခိုက်သောကြောင့်နှိမ်နင်းခြင်းခံရကြောင်းနှင့်နောက်နောက်နိုင်ငံနယ်နိမိတ်ခြံစည်းရုပ်ခတ်မှုအားမကန့်ကွက်ရန်သဘောတူပါကြောင်းစသည့်အချက်များအားမြန်မာဘက်မှလာရောက်သည့်တာဝန်ခံများအားခေါ်ယူထားကာဖိအားပေးလက်မှတ်ထိုးစေပြီးမှလွှဲပြောင်းပေးကြောင်းဖော်ပြထားပါသည်မြို့သားညီညွတ်ရေးအစိုးရတာဝန်ရှိသူများအနေဖြင့်တမူးခရိုင်ကမ္ဘာကြီးကျေးရွာအနီးမြန်မာအိန္ဒိယနှစ်နိုင်ငံနယ်စပ်မြန်မာပြည်ဘက်ချမ်းတွင်ယာယီစခန်းရွှေ့ပြောင်းတာဝန်ထမ်းဆောင်နေသောတမူးခရိုင်ပြည်သူ့ကာကွယ်ရေးအဖွဲ့ပကဖရဲဘော်10ဦးပျောက်ဆုံးနေသည်ဟုသိရသည့်အချိန်မှ24နာရီအတွင်းပျောက်ဆုံးသေဆုံးမှုအားအတည်ပြုချက်ရယူရေးနှင့်ပျောက်ဆုံးသူရုပ်အလောင်းများပြန်လည်ရရှိရေးနှင့်9ရက်အတွင်းစုံစမ်းစစ်ဆေးမှုများပြုလုပ်ပြီးတရားဝင်သတင်းထုတ်ပြန်နိုင်ရေး3နောက်ဆက်တွဲလုပ်ငန်းများဆောင်ရွက်ရေးစသည့်လုပ်ငန်းများအားအိန္ဒိယနိုင်ငံနှင့်ဆက်လျင်းသောကိစ္စရပ်များအားညှိနှိုင်းဆောင်ရွက်ရန်အထူးဖွဲ့စည်းထားသည့် Task Force for India အနေဖြင့်ဆောင်ရွက်ခဲ့ရပြီးကနဦးမြေပြင်အခြေအနေကြားနာစစ်ဆေးမှုအစီရင်ခံစာတွေ့ရှိချက်များအရအိန္ဒိယအစိုးရတာဝန်ရှိသူများနှင့်တွေ့ဆုံ၍အမှုမှန်ပေါ်ပေါက်စေရန်ညှိနှိုင်းဆောင်ရွက်လျက်ရှိတယ်လို့ဖော်ပြထားပါသည်။စစ်ဆေးတွေ့ရှိချက်များပေါ်အခြေခံလျက်အိန္ဒိယနိုင်ငံအစိုးရအား1အမှုမှန်ပေါ်ပေါက်ရေးဆောင်ရွက်ပေးရန်2အိန္ဒိယကိုစန့်ကျင်တိုက်ခိုက်နေသူများမဟုတ်ဟုသိရှိပါလျက်ရက်ဆက်စွာတပ်ဖြတ်ခြင်းအပေါ်တာဝန်ယူမှုရှိစွာဖြင့်စုံစမ်းစစ်ဆေးအပြစ်ပေးအရေးယူဖြေရှင်းပေးရန်3နစ်နာမှုများအတွက်တာဝန်ယူဆောင်ရွက်ပေးပြီးနစ်နာသူမိသားစုများအားနစ်နာကြေးပေးဆောင်ရန်4နောင်တွင်အလားတူကိစ္စများမဖြစ်စေရေးအတွက်စီမံဆောင်ရွက်ပေးရန်5နှစ်နိုင်ငံနယ်ကြားစည်းညှိနှိုင်းမှုမပြီးပြတ်သေးသည့်ကာလတွင်တစ်ဖက်သက်ခြံစည်းရိုးခတ်ခြင်းအားယာယီရပ်ဆိုင်းထားခြင်းဖြင့်ယခုကဲ့သို့ဖြစ်စဉ်များအားရှောင်လွှဲရန်မြို့သားညီညွတ်ရေးအစိုးရမှတောင်းဆိုလိုက်ပါတယ်။မြို့သားညီညွတ်ရေးအစိုးရအနေဖြင့်ယခုဖြစ်ပွားမှုသည်အိန္ဒိယနိုင်ငံအစိုးရ၏မူဝါဒသဘောထားယက်တီချက်တစုံတရာကိုကိုစားပြုခြင်းမဟုတ်ဟုယုံကြည်ပါကြောင်းမိမိတို့အနေဖြင့်ယခင်ပေးပို့ထုတ်ပြန်ထားသည့်မိမိတို့၏မူဝါဒအတိုင်းအိန္ဒိချင်းနှစ်နိုင်ငံအကြားဆက်ဆံရေးကိုအရှိရှိရှုလျက်နေဆက်ဒေသကိစ္စရပ်များတွင်အတက်နိုင်ဆုံးပူးပေါင်းဆောင်ရွက်သွားမည်ဖြစ်ပါကြောင်းယခုထုတ်ပြန်ချက်မှာမြန်မာပြည်သူများ၏ဆန္ဒသဘောထားလည်းဖြစ်သဖြင့်အိန္ဒိယနိုင်ငံအစိုးရအနေဖြင့်အလေးထားဆောင်ရွက်မည်ဟုယုံကြည်ပါကြောင်းနှင့်အမှုမှန်မပေါ်ပေါက်ခဲ့ပါကဖြစ်ပေါ်လာမည့်ကိစ္စများတွင်မိမိတို့အနေဖြင့်ကင်တွယ်ဖြေရှင်းရန်ခက်ခဲမည်ဖြစ်ကြောင်းအထူးမေတ္တာရက်ခံတောင်းဆိုထားပါသည်မြန်မာနိုင်ငံအတွင်းရှိမိဘပြည်သူများအိန္ဒိယနိုင်ငံအတွင်းရှိမြန်မာနိုင်ငံသားများအနေဖြင့်လည်းတမူးခရိုင်ပြည်သူ့ကာကွယ်ရေးအဖွဲ့ပကဖရဲဘော်များတပ်ဖြတ်ခံရမှုနှင့်ပတ်သက်၍မြို့သားညီညွတ်ရေးအစိုးရအနေဖြင့်သက်ဆိုင်ရာအိန္ဒိယအစိုးရနှင့်ပူးပေါင်းဆောင်ရွက်နေမှုအားသိရှိနားလည်ယုံကြည်ကာအခြားမလိုလားအပ်သောနှစ်နိုင်ငံချစ်ကြည်ရေးကိုထိခိုက်စေမည့်ကိစ္စများအထူးသဖြင့်နယ်စပ်ဒေသရှိတော်လှန်ရေးအဖွဲ့များအနေဖြင့်လည်းနိုင်ငံကြီးသားမပြည်သားသည့်မိသည့်ဆောင်ရွက်ချက်များကိုမှမပြုလုပ်ရနှင့်မြန်မာအိန္ဒိယနှစ်နိုင်ငံနယ်စပ်ဒေသအတွင်းမူရစ်ဆေးဝါးတရားမဝင်ရောင်းဝယ်တည်ဆောက်မှုထိန်းချုပ်ရေးအပါအဝင်တရားဥပဒေစိုးမိုးရေးကိစ္စရပ်များကိုသက်ဆိုင်ရာအဖွဲ့အစည်းများနှင့်အစဉ်တစိုက်ပူးပေါင်းဆောင်ရွက်ကြပါရန်အထူးမေတ္တာရက်ခံထားပါသည်ခင်ဗျာမြို့သားညီညွတ်ရေးအစိုးရပညာရေးဝန်ကြီးဌာန Research and Development ဌာနမှဦးစီး၍ဒုတိယအကြိမ်ຫນွေဦးအောင်ပွဲသုတေသနညီလာခံကိုကျင်းပမည်ဆိုတဲ့သတင်းကိုတင်ပြပေးပါမယ်မြို့သားညီညွတ်ရေးအစိုးရပညာရေးဝန်ကြီးဌာန Research and Development ဌာနမှဦးစီး၍ဒုတိယအကြိမ်ຫນွေဦးအောင်ပွဲသုတေသနညီလာခံကိုကျင်းပမည်ဖြစ်ကြောင်းပညာရေးဝန်ကြီးဌာနကအသိပေးကြေညာပါတယ် Spring Success Research Conference ကို2025ခုနှစ်မေလ24ရက်နေ့မှ26ရက်နေ့အထိ3ရက်တိုင်မြမစံတော်ချိန်နနက်8နာရီမှ12နာရီအထိကျင်းပသွားမယ်လို့သိရပါတယ်ထို့အပြင်အဆိုပါညီလာခံတွင် CDMAHR ဌာနနှင့် HECAFC တို့မှဦးစီး၍အာနာရှင်စစ်တပ်အမြင့်ဖြတ်တော်လှန်ခေါင်းစဉ်ဖြင့်စကားဝိုင်းဆွေးနွေးပွဲကိုမေလ24ရက်နေ့မြမစံတော်ချိန်ည9နာရီမှ9နာရီအထိပြုလုပ်မည်ဖြစ်ပြီးပညာရေးဝန်ကြီးဌာနလူမှုကွန်ရက်စာမျက်နှာမှ live လွှင့်မည်ဖြစ်ကြောင်းသိရပါတယ်ခင်ဗျာမြန်မာမျိုးသမီးသမဂ BWU မှကြီးမှုကျင်းပသည့်နိုင်ငံရေးစကားဝိုင်းပြည်ထောင်စုဝန်ကြီးဦးအောင်မျိုးမင်းတက်ရောက်ဆွေးနွေးမည်ဆိုတဲ့သတင်းကိုတင်ပြပေးပါမယ်။လူ့ခွင့်ရေးဆိုင်ရာဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးအောင်မျိုးမင်းသည်မြန်မာမျိုးသမီးသမဂ BWU မှကြီးမှုကျင်းပသည့်ဖြန့်အားပြင်းငလင်ကစစ်ကောင်စီအတွက်နိုင်ငံရေးအခွင့်အလမ်းတွေပွင့်လာစေသလားနိုင်ငံရေးစကားဝိုင်းတွင်စပီကာအဖြစ်ပါဝင်ဆွေးနွေးသွားမယ်လို့သိရပါဗျ။နိုင်ငံရေးစကားဝိုင်းအစီအစဉ်ကို မေလ21ရက်နေ့ထိုင်းစံတော်ချိန်ညနေ6နာရီခွဲမှည8နာရီအထိဇွန်ဖြင့်ပြုလုပ်သွားမည်ဖြစ်ပြီး Facebook တွင်လည်း live ထုတ်လွှင့်သွားမှာဖြစ်ကြောင်းသိရပါတယ်ခင်ဗျာ။ဆက်လက်ပြီးခလဲလွေထူးခရိုင်ဥက္ကဋ္ဌဦးဆောင်သည့်အဖွဲ့မှခရိုင်အတွင်းလူမှုတွဲဆောင်ရှင်းလင်းပွဲများပြုလုပ်မည်ဆိုတဲ့သတင်းကိုတင်ပြပေးပါမယ်။ကရင်မျိုးသားစီယုံကော်တူလေအုပ်ချုပ်နယ်မြေခလဲလွေထူးခရိုင်မှာခရိုင်ဥက္ကဋ္ဌဦးဆောင်တဲ့အဖွဲ့ကလူမှုတွဲဆောင်ရှင်းလင်းပွဲများကိုကျင်းပပြုလုပ်ခဲ့တယ်လို့ KNU ကထုတ်ပြန်ထားပါတယ်။ပြီးခဲ့တဲ့မေလ6ရက်နေ့မှ18ရက်နေ့အတွင်းခလဲလွေထူးခရိုင်ဥက္ကဋ္ဌဘရိုစောအေကလူသိန်းခလဲလွေထူးခရိုင်အတွင်းရေးမှူးဘရိုစောလာဖိုးဒေရိုမြို့နယ်ဥက္ကဋ္ဌဘရိုစောလာရွှေဟဲလေရိုကောစာအတွင်းရေးမှူးဘရိုစောဝါစေးနဲ့စောတိမြို့နယ်မှအမြဲတမ်းကော်မတီလုံမှုဆောင်ကော်မတီအဖွဲ့ဝင်ဘရိုစောအန်စတာနဲ့အခြားတာဝန်ရှိခေါင်းဆောင်များကပြည်သူလူထုထံသွားရောက်ကာကွင်းစင်းလေ့လာပြီးလူထုတွေ့ဆုံရှင်းလင်းပွဲများပြုလုပ်ခဲ့ကြတယ်လို့ဆိုပါတယ်လူထုတွေ့ဆုံရှင်းလင်းပွဲအတွင်းအာဏာသိမ်းအကြမ်းဖက်စစ်ကောင်စီတပ်ရဲ့ကျေးရွာအတွင်းလက်နက်ကြီး drone နဲ့လေကြောင်းတိုက်ခိုက်မှုများကြောင့်ပြည်သူလူထုရင်ဆိုင်ကြုံတွေ့နေရတဲ့အခက်အခဲပြဿနာများနဲ့စစ်ပေးရှောင်ခြေနေများကိုကြည့်ရှုလေ့လာစစ်ဆေးခဲ့ကြပါတယ်ထို့နောက် KNU အခြေခံဖွဲ့စည်းပုံအတွင်းပြည်သူလူထုမှရွေးကောက်တင်မြောက်သော9ဦးပါဝင်တဲ့ကျေးရွာအုပ်စုလုံမှုဆောင်ကော်မတီဝင်များနဲ့တွေ့ဆုံခဲ့ပြီးနိုင်ငံရေးအခြေအနေပြည်သူလူထုမှလှုပ်ဆောင်ရမယ့်အုပ်ချုပ်ရေးလုပ်ငန်းများကိုရှင်းလင်းခြင်းတရားဥပဒေစိုးမိုးရေးပေါ်ပေါက်လာရန်မြည်သို့လှုပ်ဆောင်ရမည်ကိုဆွေးနွေးခြင်းတို့ဆောင်ရွက်ခဲ့ပါတယ်ထို့နောက်KNL မှာတာဝန်ရှိခေါင်းဆောင်များနဲ့ PDF မှာတာဝန်ရှိခေါင်းဆောင်များစတဲ့တပ်ပိုင်းဆိုင်ရာများနဲ့တွေ့ဆုံခဲ့ကြပြီး KNU မှာချမှတ်ထားတဲ့လုပ်ငန်းစဉ်အရပြည်သူလူထုနဲ့မြို့ရှင်တွဲနေထိုင်ပြုမှုဆောင်ရွက်ရမည်ကိုရှင်းလင်းခြင်းများကိုလည်းပြုလုပ်ခဲ့ကြတယ်လို့သိရပါတယ်ခင်ဗျာဆလဘီမန်တုံမှာတက်တန်းကုန်နေတဲ့စားသောက်ကုန်ပစ္စည်းများကို PSLF TNL ကစစ်ဆေးမှုပြုလုပ်ခဲ့တဲ့သတင်းကိုတင်ပြပေးပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF TNL တပ်မဟာ3နယ်မြေမန်တုံမြို့အတွင်းမှာတက်တန်းကုန်နေတဲ့စားသောက်ကုန်ပစ္စည်းများကိုမန်တုံမြို့စီမံအုပ်ချုပ်ရေးကော်မတီမှလိုက်လံစစ်ဆေးခဲ့ကြတယ်လို့သိရပါတယ်။မေလ18ရက်နေ့မှာမန်တုံမြို့အတွင်းကဆိုင်များကိုလိုက်လံစစ်ဆေးခဲ့ကြတာဖြစ်ပြီးတက်တန်းကုန်နေတဲ့ပစ္စည်းများကိုလည်းစစ်ဆေးတွေ့ရှိခဲ့တယ်လို့ဆိုပါတယ်။စစ်ဆေးတွေ့ရှိထားတဲ့တက်တန်းကုန်ပစ္စည်းများကိုသိမ်းဆည်းသွားပြီးမိရှုဖျက်ဆီးခဲ့တယ်လို့သိရပါတယ်။ပြီးခဲ့တဲ့ဧပြီလကလည်း၎င်းကော်မတီကမြို့ရင်းရှိဆေးဆိုင်များမှာတက်တန်းကုန်ဆုံးနေတဲ့ဆေးဝါးများကိုလိုက်လံစစ်ဆေးမှုပြုလုပ်ခဲ့ကြတယ်လို့ဆိုပါတယ်။အလားတူပြီးခဲ့တဲ့မေလ12ရက်နေ့ကလည်းနမ်ကမ်ခရိုင်မိုင်းဝီမြို့အတွင်းမြို့စီမံအုပ်ချုပ်ရေးကော်မတီကတက်တန်းကုန်ဆုံးနေတဲ့ဆေးဝါးနဲ့စားသောက်ကုန်ပစ္စည်းများကိုလိုက်လံစစ်ဆေးမှုပြုလုပ်ခဲ့ပါသေးတယ်။ဆေးဆိုင်နဲ့စားသောက်ကုန်ရောင်းချနေတဲ့ဆိုင်များအနေဖြင့်တက်တန်းကုန်ဆုံးနေတဲ့ပစ္စည်းများကိုထပ်မံတင်သွင်းရောင်းချပါကထိုပစ္စည်းများရဲ့တန်ဖိုးအတိုင်းပြန်ပေးလျော်ရမှာဖြစ်တယ်လို့အသိပေးထားပါတယ်ခင်ဗျာ။ဆလဘီအပြစ်ရထားသည့်စစ်ကောင်စီတပ်မှနောင်ချိုမြို့နယ်အတွင်းရှိရှဲဆန်တပ်ထုကုမ္ပဏီကိုဂျက်ဖိုက်တာဖြင့်ပေါင်900ဘုံနှလုံးလာရောက်ကျဲချ၍ကာလတံပိုးတရုတ်ငွေယွမ်း 16,800 ပျက်စီးဆုံးရှုံးတဲ့သတင်းကိုတင်ပြပေးပါမယ်။တောင်ပြည်တပ်မှနှစ်နယ်မြေနောင်ချိုမြို့နယ်အတွင်းရှိရှဲဆန်တပ်ထုကုမ္ပဏီကိုအပြစ်ရထားသည့်စစ်ကောင်စီတပ်မှတိုက်ပွဲဖြစ်ပွားခြင်းမရှိဘဲဂျက်ဖိုက်တာဖြင့်ပေါင်900ဘုံနှလုံးလာရောက်ကျဲချခဲ့တယ်လို့TNL ကအတည်ပြုထားပါတယ်ဖြစ်စဉ်တွင်ပြီးခဲ့သည့်မေလ17ရက်မွန်လွယ်ပိုင်း 12:30 မိနစ်အချိန်တွင်စစ်ကောင်စီတပ်မှ၎င်းကုမ္ပဏီကိုလေကြောင်းဖြင့်ဘုံကျဲတိုက်ခိုက်ခဲ့ကြောင်းသိရပါတယ်ထို့ဘုံကျဲရောက်ပောက်ကွဲမှုကြောင့်ကုမ္ပဏီအသုံးပြုနေသောဗက်ဖိုးတစ်စီးတပ်ထုထုတ်ဆက်တစ်လုံးစက်ပစ္စည်းများထားရှိသောဂိုဒေါင်တစ်လုံးနှင့်အခြားသောပစ္စည်းများစွာထိမှန်ပျက်စီးခဲ့ပြီးစုစုပေါင်းကာလတံပိုးတရုတ်ငွေယွမ်း 16,800 ပျက်စီးဆုံးရှုံးသွားခဲ့တယ်လို့ဖော်ပြထားပါတယ်အလားတူမေလ18ရက်ညနေ 9:30 မိနစ်အချိန်တွင်စစ်ကောင်စီတပ်မှတိုက်ပွဲဖြစ်ပွားခြင်းမရှိဘဲနောင်ချိုမြို့နယ်ဒိုးပင်ကျေးရွာအုပ်စုရတနာသိန်းကြီးကျေးရွာအတွင်းတွင်ဂျက်ဖိုက်တာဖြင့်ပေါင်250ဘုံ6လုံးလာရောက်ကျဲချတိုက်ခတ်ခဲ့တယ်လို့သိရပါတယ်ခင်ဗျာယခုနောက်ဆုံးသတင်းအနေဖြင့်လူလူကောင်းဆောင်ဒေါ်ဆန်းစုကြည်၏အသက်80ပြည့်အကျိုးမွေးနေ့နှင့်မြန်မာပြည်သူများအတွက်အထူးဆုတောင်းပွဲကိုအီတလီနိုင်ငံရောမမြို့မှကျင်းပမည်ဆိုတဲ့သတင်းကိုတင်ပြပေးပါမယ်။လူလူကောင်းဆောင်ဒေါ်ဆန်းစုကြည်၏အသက်80ပြည့်အကျိုးမွေးနေ့နှင့်မြန်မာပြည်သူများအတွက်အထူးဆုတောင်းပွဲကိုမေလ19ရက်နေ့ကအီတလီနိုင်ငံရောမမြို့လယ်ရှိ Basilica di Santa Cecilia in Trastevere ဘုရားကျောင်းတွင်ကျင်းပခဲ့ပါတယ်။အစီအစဉ်ကို Giuseppe Mappelli Italy Myanmar Friendship Association, Benedictine Yate Sister များနှင့် Religions for Peace အဖွဲ့တို့မှစီစဉ်ခဲ့ပြီးလူလူကောင်းဆောင်၏မိန့်ခွန်းများကိုဖတ်ကြားခြင်း၊မေတ္တာသုတ်ရွတ်ဖတ်ခြင်း၊ဘာသာပေါင်းစုံမေတ္တာပို့ဆုတောင်းခြင်းများပြုလုပ်ခဲ့ကြတယ်လို့သတင်းရရှိပါတယ်။မြန်မာပြည်သူပြည်သားများငြိမ်းချမ်းအေးချမ်းစွာနေထိုင်နိုင်ရန် ခက်ခဲဆင်းရဲမှုများလွတ်မြောက်စေရန်ကမ္ဘာအရရတွင်ရင်ဆိုင်နေရသောစစ်ပွဲများပြီးဆုံးပြီးငြိမ်းချမ်းသာယာမှုရှိစေရန်အတူတကွဆုတောင်းခဲ့ကြပြီးဘဝတလျှောက်လုံးမြန်မာနိုင်ငံဒီမိုကရေစီရရှိရေးကြိုးပမ်းနေသောလူထုခေါင်းဆောင်အတွက်လည်းအထူးဆုတောင်းခဲ့ကြတယ်လို့သိရပါပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်တာကီမင်းစစ်သွေးနဲ့ Carshell တို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
ဗီဒီယိုအယူကြီးရဲ့မနက်ခင်းအစီအစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်။အခုဆက်လက်ပြီးမောင်လူမွေးရေးသားထားတဲ့ကံကောင်းလိုက်တာလို့အမည်ရတဲ့တော်လန်ရေးအစီအစဉ်တစ်ပုဒ်ကိုရန်နိုင်ကခန်းစားရွတ်ဖတ်တင်ဆက်ပေးထားပါရရှင်။
ကံကောင်းလိုက်တာဒီတစ်ပတ်စနေတနင်္ဂနွေနေ့ရက်လုံးမောင်လူမွေးဟာဆစ်ဆောင်လေးစီကိုသွားခဲ့တယ်ဆစ်ဆောင်စခန်းကမောင်လူမွေးရဲ့ဇာတိဇနပုတ်လေးနဲ့သုံးလေးမိုင်မဲဝေးတာမို့ပညာရေးဆွေးနွေးပွဲကိစ္စတွေပြီးတာနဲ့ဇာတိရွာလေးကိုပြန်အိပ်ပြပါလေဆစ်ဆောင်စခန်းတွေကိုပုံမှန်ရောက်တတ်တဲ့မောင်လူမွေးတယောက်ကိုယ်ဇာတိရွာကလေးကိုညအိညာနေရောက်ခဲပါလေဒီတစ်ပတ်မှာတော့ပညာရေးခီးစဉ်နဲ့အကြောင်းသိနေတာမို့နှစ်ညတော့အိပ်ဖြစ်ခဲ့တယ်မောင်လူမွေးရောက်နေတော့ဇာတိရွာရဲ့တပတ်ကရွာကနာရီတစ်ခုကိုရောက်ခဲ့တယ်။တောထဲမှာဆစ်ဆောင်နေတဲ့အသက်80ကျော်အဖိုးတို့တယောက်ဆစ်ဆောင်ရင်တောထဲမှာရုတ်တရက်ဆုံးပါခဲ့ရတဲ့နာရီဖြစ်တယ်။သေဆုံးသူဟာတောထဲကတဲမှာဆစ်ဆောင်နေတော့သူ့တဲကိုသူ့အမလာတယ်။သူ့အမကတောထဲမှာချော်လဲရာကလက်နာနေလို့သူ့မောင်ဖြစ်သူကိုလာနှိပ်ခိုင်းတာပါ။သူ့အမကိုနှိပ်ပေးဖို့သူ့လက်ကိုအမြောက်မှာခေါင်းဆိုင်လဲကြပြီးအသက်ထွက်သွားတာလို့သိရတယ်။မိုးတွေကတဲတဲမဲမဲရွာပြီးလေလေလဲထန်းနေတယ်။နာရီကူပြီးနောက်စကားစမိဆိုရင်မိုးတိတ်အောင်အချိန်တော်ကြာဆုံးခဲ့ရတယ်။မောင်လူမွေးဇာတိရွာလေးကိုရောက်လို့နာရီအကြောင်းပြောပြတော့ကံကောင်းလိုက်တာလို့မှတ်ချက်ပေးကြတာကိုသတိထားမိတယ်။အများစုကအခုလိုမနာမကျင်ရပဲအသက်မြင်မြန်ထွက်သေဆုံးရတဲ့အတွက်ကံကောင်းလိုက်တာလို့ပြောဆိုကြတာဖြစ်တယ်။သွေးတိုးသွားတာဖြစ်မယ်လို့လည်းယောဂါမှတ်ချက်ပေးကြတယ်။ဆရာနာသိမ့်မိကလေးကလူတယောက်တည်ဆုံးခဲ့ရင်ဝွတ်ချွတ်သွားပြီလွမြောက်သွားပြီဒီနိုင်ငံမှာလူလာပြန်မဖြစ်ပါနဲ့တော့စသဖြင့်မှတ်ချက်ပြုကြတယ်စစ်အာဏာသိမ်းကန်ဒီနဲ့စစ်အာဏာသိမ်းပြီးကစားဆုံးမခဲ့သူတွေအတွက်လဲတော်သေးတယ်ခုလိုအခြေအနေတွေမကြုံလဲရတာဆိုပြီးစိတ်ဖြေကြတာတွေ့ရတယ်အခုလိုရုတ်တရက်အမှတ်မထင်တည်ဆုံးကြတာတွေကြုံရတော့တည်ဆုံးသူကိုကံကောင်းလိုက်တာလို့ဆိုကြတယ်အထူးသဖြင့်တက်ကြီးရွယ်တွေအခုလိုပုံစံနဲ့ဆုံးမသွားတဲ့အခါကံကောင်းလိုက်တာလို့ပဲဆိုကြတယ်တက်ကြီးရွယ်ဦးအချင်းချင်းငါလဲသူ့လိုပဲတည်သွားခြင်းတယ်လို့ဗဇက်ကထုတ်ဖော်ပြောဆိုကြတယ်လူအများရဲ့မြင်မှာရုတ်တရက်တည်ဆုံးသွားတဲ့တက်ကြီးရွယ်ဦးတွေဟာကံကောင်းသူတွေဖြစ်တယ်ဒီလိုဆိုရင်အသက်ရှင်ရက်ဆရာနာရှင်ရဲ့ဓာန်ရာသီဥတုဓာန်ယောဂါရဲ့ဓာန်တွေကိုခံနေကြရရှာတဲ့တက်ကြီးရွယ်ဦးတွေကတော့ကံမကောင်းသူတွေလို့ဆိုရမှာဖြစ်တယ်မောင်လူမွေးဟာကြီးရွာတွေမှာကံမကောင်းတဲ့တက်ကြီးရွယ်ဦးတွေကိုတွေ့ရတယ်။ဇာတိရွာကလေးကအသက်89နှစ်ရွယ်မောင်လုံးမွေးအုံးကြီးဟာအဲ့ရာထဲမှာအနာတွေပေါက်ပြီးလဲလျောင်နေရှာတယ်။အသက်80ဝန်းကျင်ဖာကြီးဟာအဲ့ရာထဲမှာပဲတအင်းအင်းညှီးနေတတ်တယ်။အသက်86နှစ်ရွယ်မောင်လုံးမွေးအကြီးကတော့အဲ့ရာထဲလဲလိုက်ပြန်နလန်ထလိုက်နဲ့ပတ်ချလဲနေတယ်။သူတို့သုံးစလုံးဟာမောင်လုံးမွေးရဲ့ဆွေမျိုးရင်းတွေဖြစ်တယ်။အများမှတ်ချက်ရဆိုရင်တော့ကံမကောင်းတဲ့တက်ကြီးရွယ်ဦးတွေပေါ့မောင်လုံးမွေးဟာကို့ဇာတိရွာကိုရောက်ခိုက်ကို့အုံးကြီးဖာကြီးနဲ့အကြီးအရင်တွေကိုတွေ့ဆုံခဲ့တယ်တည်တော့မှာကွာလို့အုံးကြီးကပြောတယ်ပြုစုရတဲ့သူတွေဒုက္ခများပါပြီကွာလို့ဖာကြီးကဆိုတယ်သူတို့တွေလည်းကံကောင်းခြင်းမှာပဲလို့မောင်လုံးမွေးတွေးမိတယ်မောင်လုံးမွေးဟာကံမကောင်းတဲ့သူတို့ကိုနှုတ်ဆက်ပြီးပြန်ခဲ့တယ်အပြန်မှာဆစ်ဆောင်စကန်နှစ်ခုကိုဝင်ပညာရေးကိစ္စဆောင်ရွက်ရင်းဆေးဖွဲ့တစ်ခုကအကူအညီတောင်းလို့ဆစ်ဆောင်စကန်ကတက်ကြီးရွယ်ဦးစင်းကိုတောင်းခံခဲ့တယ်။ရာသီဥတုကမိုးရွာပြီးမှစတော့နဲ့ပူလောင်နေတယ်။တက်ကြီးရွယ်ဦးစင်းဆာရွက်ကိုကြည့်ရင်ဒီထဲမှာကံကောင်းခြင်းသူတွေဘယ်နှယောက်များပါမလဲဆိုတဲ့အတွေးကဝင်လာတယ်။ရုတ်တရက်ဆုံးပါသွားတာဟာကံကောင်းခြင်းလို့မောင်လူမွေးလက်မခံခြင်းပါ။ဘဝတစ်ခုချင်းစီဟာသူ့တန်ဖိုးနဲ့သူရှိနေတယ်။ဆစ်အာနာရှင်ကြောင့်ဘဝတန်ဖိုးတွေပျက်စီးခဲ့ရတယ်။ပညာမတက်မြောက်ရင်ဘဝတန်ဖိုးတွေဆက်လက်ရော့ကျပျက်စီးဖို့ရှိနေတယ်။မျိုးဆက်သစ်တွေကံကောင်းမကောင်းဆိုတာမောင်လုံးမွေးတို့သူတို့ကိုပညာဘလောက်တက်အောင်သင်ပေးနိုင်မလဲဆိုတဲ့အပေါ်မူတည်နေတယ်လို့မောင်လုံးမွေးယုံကြည်မိပါတယ်ခင်ဗျာမောင်လုံးမွေး
ဗီဒီယိုအန်ယူဂျီရဲ့မနက်ခင်းအစီအစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်ဒီကနေ့မနက်ခင်းရဲ့နောက်ဆုံးအစီအစဉ်အနေနဲ့တော်လန်ရေးတက်ဂီတာမှာတော့ The Gears အဖွဲ့ကတီးဆိုထားတဲ့ငါတို့အမိမြေဆိုတဲ့တော်လန်ရေးတက်ဂီတာတစ်ပုဒ်ကိုနားဆင်ရမှာဖြစ်ပါတယ်ရှင်
ရှင်တွေကိုခေတ္တရန်နာလိုက်ပါမယ်ရှင်မြန်မာစံတော်ချိန်မနေ့၈နာရီခွဲနဲ့ည၈နာရီခွဲအချိန်မှာပြန်လည်ဆိုပြကြပါလို့ရှင်ရေဒီယိုအန်ယူဂျီကိုမနေ့ပိုင်း၈နာရီခွဲမှာလိုင်းတူ60မီတာ19.7 MHz နဲ့ညပိုင်း၈နာရီခွဲမှာလိုင်းတူ95မီတာ 17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါတယ်မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG ရဲ့ဖွဲ့သူဖွဲ့သားများက ဆူတောင်းလိုက်ရပါတယ်။ San Francisco Bay Area အခြေဆိုင်မြန်မာမိသားစုများနိုင်ငံတကာကစေတနာရှင်များလို့အားပေးကြရဲ့ Radio NUG ဖြစ်ပါတယ်ရှင်။အရေးတော်ပုံအောင်ရမည်။